ြည်ပြမြောက်ဘက်ကအလက်ပုံမျိုးအရှိတ်ချက်မှရှိတဲ့ဒဏ်ရာရသူတွေနဲ့နာမကျန်းတဲ့သူတွေကိုတဲထုတ်ဖို့ရုရှား၊ဆီးရီးယားအစိုးရနဲ့အတိုက်ခံလက်နက်ကိုင်အဖွဲ့တွေကခွင့်ပြုလိုက်တယ်လို့ကုလသမဂ္ဂကဆိုပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်သဘုံတွေထိန်းချုပ်ထားတဲ့အလက်ပုံရှိတ်ချက်မှတိုက်ခိုက်မှုတွေကိုခိတ္တဆိုင်ထားဖို့ရုရှားကဒီပတ်အစောပိုင်းမှာကြီးညာခဲ့တာဖြစ်ပြီးတော့ခုချိန်မှာတော့လက်တွေဆောင်ရွက်နေပါပြီ။လက်ပုံမျိုးတွေကအရေးပေါ်စေကူတာဖို့ခံယူဖို့လိုအပ်တဲ့သူတွေကိုတောက်ကြနေမှာစားပြီးတော့ကဲထုတ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းကိုကုလသမဂ္ဂဆိုင်ရာအထူးအကြံပေး Jan Eklund ကပြောကြားလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေအတွက်တိုက်ခိုက်မှုတွေကိုခဏဆိုင်ထားပေးမယ်ဒီလေးတာအချိန်အတွင်းမှာယာနဲ့ချီတဲ့နာမကျန်းတဲ့ဒဏ်ရာရတဲ့သူတွေကိုမြို့ပြင်ကိုတဲထုတ်သွားနိုင်ဖို့ကုလသမဂ္ဂနဲ့မိတ်ဖက်တွေကမျှော်လင့်နေပါတယ်။ရုရှားနိုင်ငံကဒီကြတာပင်းတွေကစားပြီးတတိကို17နိုင်နဲ့၄ရက်အချိန်ပေးဖို့အတည်ပြုလိုက်ပါတယ်။ဒဏ်ရာရသူတွေကိုဒီလိုစေကူတာရေးဆိုင်ရာအရေးပေါ်အခြေအနေအောက်မှာဘေးအန္တရာယ်ကင်းကင်းနဲ့တည်ထုံနိုင်ရတဲ့အာမခံချက်ကိုရထားတယ်လို့ကုလသမဂ္ဂကဆိုပါတယ်။အလက်ပုံမျိုးအရှိတ်ဘက်မှာရှိတဲ့နေထိုင်သူဒေသခံ 2,900 ခွဲအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေဇူလိုင်လကစားပြီးမရကြပါဘူး။ဒါကြောင့်မြို့ကိုအစားအစာနဲ့ဆေးဝါးပစ္စည်းတွေပို့ခွင့်ရဖို့အတွက်ကုလသမဂ္ဂကစူးစမ်းနေတာဖြစ်ပါတယ်ရှင်။